Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဧပြီလ24ရက်တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးရဲပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်ပေါင်းစိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ထိုင်းမြန်မာနယ်စပ်ချစ်ကြည်သရားထိပ်မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပွားခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုတွားရောက်ပါတော့မယ်ဂျပန်နိုင်ငံကသူ့ရဲ့စစ်အင်အားကိုတိုးချက်မယ်လို့ပြောဆိုလိုက်ပါတယ်အဲ့ဒီသတင်းတွေအပြင်သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီထဲကမှ
ပုံနဲ့ဆိုတစ်ချက်ပွဲသွားတော့နိုင်လန့်ကြည့်တယ်။အန်ဂျီရီတော့အမပွဲသွားတဲ့အတန်ကြာ။ဒီဘက်ကတော်တော်ချစ်ချစ်ကိုကြာ
။ထိုင်းမြန်မာနယ်စပ်ချစ်ကြည်သရာတိတ်မှာပေါက်ကွဲမှုဖြစ်ပြီးပျက်စီးမှုတွေကြီးမားတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားကြရမှာပါ။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြည့်ရှုအားပေးနားဆင်ကြရမှာပါ။အခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကပဲပြောပြပေးမှာပါခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်တို့ဟာကီယက်ကိုတနင်္ဂနွေနေ့မှာလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်ဒါဟာရုရှားက February 24ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးအမေရိကန်အရာရှိတွေယူကရိန်းကိုတွားရောက်မှာလည်းဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကတော့အတည်ပြုချက်မထုတ်ပြန်သေးပါဘူး။တနင်္ဂနွေနေ့ကြာရောက်မဲ့ Orthodox Christian ဘာသာဝင်တွေရဲ့ Easter ပွဲတော်မတိုင်ခင်ယူကရိန်းကတနင်္ဂနွေလုံးအတိုင်းအတာနဲ့ညမထွက်ကာဖျူးအမိန့်ထုတ်ပြန်ထားချိန်မှာပဲယူကရိန်းအရှေ့ပိုင်းဒေသတွေမှာထိုးစစ်တွေပြန်ပြီးလုပ်မယ်လို့ရုရှားတပ်တွေကကြေညာခဲ့ပေမဲ့သိတာတဲ့အောင်မြင်မှုတော့မတွေ့ရကြောင်းဗြိတိန်အရာရှိတွေကစနေနေ့မှာပြောပါတယ်။ယူကရိန်းစစ်ကမ်းမြို့မာရီယိုပိုမှာတော့အရက်သားတွေကိုကယ်ထုတ်ဖို့အတွက်စူးစမ်းခဲ့ပေမဲ့ရုရှားတပ်တွေရဲ့တားဆီးမှုခံရကြောင်းမာရီယိုပိုမြို့တာဝန်ခံကပြောပါတယ်။ကယ်ထုတ်ဖို့တတ်မှတ်ထားတဲ့နေရာကိုဒေသခံ200လောက်လာရောက်စုဝေးခဲ့ပေမဲ့ရုရှားတပ်တွေကအစုမခံတဲ့အပြင်ဒေသခံတချို့ကတော့ရုရှားထိန်းချုပ်ထားတဲ့ဒေသကိုသွားမဲ့ကားတွေပေါ်ကိုတက်ခိုင်းနေတယ်လို့လည်းပြောပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နက်စစ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာမှာလည်းစနေနေ့ကရုရှားဘက်ကမစ္စိုင်းတုံးကြီး6ဆင်းနဲ့မနဲ့ပစ်ခတ်ခဲ့တဲ့အတွက်5ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကနေယူကရိန်းတပ်တွေအတွက်လက်နက်တွေပေးပို့နေတဲ့အိုဒက်ဆာစစ်ကမ်းကိုသူတို့တပ်တွေကမစ္စိုင်းတုံးနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းအင်အားရှိတွေကတော့ယူကရိန်းမှာချဆုံးခဲ့တဲ့ရုရှားစစ်သည်က2000ကျော်နေပြီလို့စနေနေ့ကပြောပါတယ်။ယူကရိန်းသမ္မတဇယ်လင်စကီကလည်းစနေနေ့မှာပဲစစ်ပွဲအဆုံးသတ်ရေးဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုထပ်မံတောင်းဆိုလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသမှာအဖမ်းခံရတဲ့သူတို့ရဲ့အထူးဆောင်ကြည့်ရေးမစ်ရှင် SMM အဖွဲ့ဝင်တွေပြန်ပြီးလွတ်မြောက်လာရေးအတွက်ကြိုးပမ်းနေတယ်လို့ဥရောပဒေသလူငြိမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကစနေနေ့မှာပြောပါတယ်ဒုံးစနက်နဲ့လူဟန့်စ်ဒေတာတွေမှာရှိတဲ့ SMM အဖွဲ့ဝင်အများအပြားလွတ်လပ်စွာမသွားလာနိုင်ပေဖြစ်နေတာအတွက်အထူးစိုးရိမ်ကြောင်းနဲ့သူတို့အဖွဲ့ဝင်တွေပြန်လွတ်မြောက်ရေးရတဲ့နည်းနဲ့ချိုးပန်းနေတယ်လို့အဖွဲ့သတင်းထုတ်ပြန်ရေးယူကပြောပါတယ်ဒါပေမဲ့အသေးစိတ်တော့မထုတ်ပြန်ပါဘူးယူကရိန်းက SMM mission အတွက်မတ်လနောက်ပိုင်းဆက်ပြီးတာဝန်ထမ်းဆောင်ဖို့ရုရှားဘက်ကလက်မခံရင်းဆိုတာနဲ့ပတ်သက်ပြီးဗီယက်နမ်ခြေဆိုင် OSCE အဖွဲ့ဆိုင်ရာဖိလစ်ပိုင်ဒုတိယသံမကြီးကတောက်ကြံနေမင်းကုန်းမှာထည့်သွင်းဝေဖန်ခဲ့တာပါဒီမစ်ရှင်ကဝန်ထမ်းတွေကိုရောရုံးပစ္စည်းနဲ့အဆောက်အဦတွေကိုပါဒုံးဘတ်စ်ဒေတာကရုရှားကိုယ်စားလှယ်ကချင်းချောက်နေတယ်လို့လည်းဗြိတိန်အစိုးရကသတင်းထုတ်ပြန်ပါတယ်ယူကရိန်းကနေသူတို့ရဲ့နိုင်ငံတကာမစ်ရှင်အဖွဲ့ဝင်900လောက်ကိုဘေးလွတ်ရာကယ်ထုတ်နိုင်ခဲ့တယ်လို့မတ်လတည်းမှာ OSCE ကပြောကြားခဲ့ပါတယ်စနေနေ့ကတော့ယူကရိန်းမှာကျန်းနေတဲ့ဝန်ထမ်းတွေကိုကယ်ထုတ်ဖို့စူးစမ်းနေကြောင်းနဲ့အဖွဲ့ဝင်တွေဘယ်မှာရှိရဆိုတာကိုစစ်ဆေးပြီးအကူအညီပေးဖို့အတွက်သူတို့နဲ့နေ့စဉ်ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ် တူရကီအစိုးရကရုရှားနဲ့နှိမ့်နှိုင်းဆွေးနွေးပြီးတဲ့နောက်မှာရုရှားကနေအရက်ဖက်နဲ့စစ်ဖက်လေးရင်တွေနဲ့ဆီးရီးယားကိုတက်တွေတည်ဆောင်ခွင့်တူရကီကပိတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးမက်ဖလုကာဗူဆိုဂလူရဲ့ပြောကြားချက်ကိုကိုးကားပြီးတူရကီအစိုးရသတင်းမှာစနေနေ့ကဖော်ပြထားပါတယ်။ရုရှားစစ်လေရင်တွေရောအရက်ဖက်လေရင်တွေပါစစ်သားတွေကိုတည်ဆောင်ပြီးတူရကီဝင်းဟင်ပိုင်းနဲ့ပေါ်ဖြတ်တန်းခွင့်တူရကီကပိတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးကဥရုဂွေးကိုအသွာလင်းပေါ်မှာတရင်တောက်တွေကိုပြောကြားခဲ့တာပါ။အဲဒီလိုပြန်တန်းခွင့်ကိုဧပြီလအထိ3လခွင့်ပေးထားရကလည်းအခုပိတ်လိုက်တာလို့လည်းပြောပါတယ်။တူရကီအစိုးရကခုလိုပြောကြားချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီဟာရုရှားနဲ့ရောယူကရိန်းနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးရှိနေတာဖြစ်ပြီးဒီနှစ်နိုင်ငံကြားဖြစ်ပွားနေတဲ့စစ်ပွဲအတွက်တူရကီကဂျာဝင်ဖြန့်ပြေးပေးဖို့ကြိုးစားနေတာပါ။ရုရှားနဲ့ယူကရိန်းအစိုးရတို့ကြားဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်နေကြောင်းနဲ့နိုင်ငံပူးတဲ့ကြေညာချက်မူကြမ်းသက်ဆောင်ထုတ်ပြန်ရေးအတွက်လုပ်နေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်။တကယ်လို့နှစ်ဖက်ညှိနှိုင်းမှုတွေမှာတိုးတက်မှုရလာတယ်ဆိုရင်တော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့နှစ်ဦးတူရကီမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းတူရကီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရုရှားရဲ့ယူကရိန်းကိုတူးတောတိုက်ခိုက်မှုအတွက်ပုံဟမင်းကြီးဖရန်စစ်ကထပ်မံရှုတ်ချလိုက်ပြီးစစ်ပွဲဆိုတာနိုင်သူရဲလို့မရှိပဲစစ်နဲ့ပတ်သက်နေသူအလုံးပျက်စီးဖို့သာဖြစ်ကြောင်းစနေနေ့မှာသတိပေးလိုက်ပါတယ
်။ Le lacrime de María son un segno del pianto de Dio per le vittime della guerra che sta distruggendo.
အမှန်တမ်းပြောရင်စစ်ပွဲဟာယူကရိန်းကိုသာဖျက်ဆီးပစ်တာမဟုတ်ဘဲစစ်ပွဲမှာပါဝင်ပတ်သက်သူအလုံးကိုပါဖျက်ဆီးပစ်နေတာဖြစ်ကြောင်းပေါ်ဟမင်းကြီးကစနေနေ့ဗက်တီကန်ကစစ်ထမမြောက်ပေါ်ခမ်းမဆောင်မှာပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲမှာပြောကြားလိုက်တာပါစစ်ပွဲဆိုတာစစ်ရှုံးသူတွေကိုသာမကစစ်နိုင်သူတွေကိုပါပျက်စီးစေတဲ့အပြင်အနိုင်ရှုံးတဲ့စောင့်ကြည့်နေသူအားလုံးကိုပါပျက်စီးစေတာဖြစ်တဲ့အတွက်စစ်ဆိုတာလူတိုင်းကိုဖျက်ဆီးတယ်ဆိုတာသတိထားဖို့သတိပေးလိုက်တာပါစစ်ကြောင့်ခံစားရသူအားလုံးအတွက်မဲရောမာရီယာကရောဖျားသခင်ကပါဝန်းနေငိုကြွေးရကြောင်းလည်းပြောပါတယ်ယူကရိန်းမှာထိုးစစ်စတင်ခြင်းကလေးကရုရှားနဲ့ပတ်သက်ပြီးဝတ်ပြုဆုတောင်းချိန်မှာကပုံဟမင်းကြီးကပြောကြားခဲ့တာပါ။ဒါပေမဲ့လည်းတိုက်ရိုက်ပြောဆိုလို့မရှိပဲကျူးကျော်မှုရန်လိုမှုဆိုတဲ့အတုံးနှုံးတွေနဲ့သာရုရှားကိုရည်ညွှန်းလို့ရှိပါတယ
်။ VOA American Fan မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညဆိုင်းဒိုမီတာ40 kHz 0413ညဆိုင်းဒိုမီတာ57 kHz 5809နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တို့အကြားသဘောတူညီခဲ့တဲ့အချက်၅ချက်ကိုတိတိသားသားအကောင့်ထဲပေါ်နိုင်ခြင်းမရှိတာဟာအခုဆိုရင်တစ်နှစ်အထိကြာမြင့်နေပြီလို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကဧပြီလ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီလိုသဘောတူညီချက်ရပြီးကြတဲ့ကစလို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာပြည်သူတွေအပေါ်စီရင်အရာတိုက်ခိုက်မှုတွေအရှိန်မြင့်လုံးဆောင်လာကြောင်းနိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးတာတွေလုပ်လာကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့နေရာတွေကိုကူညီခွင့်ပိတ်ပင်ခဲ့ကြောင်းလည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။ဒါ့အပြင်အာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံရေးမှာပါဝင်သင့်ပါဝင်တိုက်သူတွေရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်တို့ကိုပိတ်ပင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်ဖွဲ့တွေဟာအရတားတွေကိုလေကြောင်းကနေတိုက်ခိုက်တာ၊ကြေးရွာတွေကိုမီးရှို့တာ၊အစုလိုက်အပြုံလိုက်တပ်ဖြတ်တာနဲ့နှိပ်စက်တာတွေကိုလည်းလှုံ့ဆော်နေတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအတွက်လူဦးရေ9သိန်းနီးပါးလောက်ဟာနေရဒေသကိုစွန့်ကွာထွက်ပြေးနေကြရတယ်လို့လည်းရေးသားထားပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အာဆီယံဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီကိုပါဝင်ခွင့်မပေးတာကိုအမြဲတမ်းသတ်မှတ်ထားဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်မြန်မာပြည်သူတွေကိုကိုယ်စားပြုတဲ့အဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံရေးစတင်ဖြည့်ရှင်းတဲ့အနေနဲ့နယ်စပ်ဖြတ်ကျော်လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲဆော်ဩလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံရေးအချက်အလက်ကိုနိုင်ငံတကာအတိုင်းအတာနဲ့ဖြည့်ရှင်းဖို့တာဝန်ယူဆောင်ရွက်ဖို့လဲတိုက်တွန်းလိုက်ပါတယ်။မ မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACN အဖွဲ့ကြီးမှမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမာဇူကီဒါရုစမန်တို့လိုနိုင်ငံတကာကထင်ရှားတဲ့ပညာရှင်တွေလည်းပါဝင်ကြပါတယ်အာရှပင်လယ်ပြင်အတွင်းကင်းလက်နေတဲ့အမေရိကန်လင်းတင်သင်းမောပေါ်ကိုစနေနေ့ကတွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားဝင်ကြီးကဒေတာတွင်လုံခြုံရေးထိမ့်သိမ်းမှုမှာအမေရိကန်ကိုကူညီဖို့အတွက်ဂျပန်နိုင်ငံကစိတ်အင်အားတိုးမြင့်မဲ့အကြောင်းကတိပြုပြောကြားလိုက်ပါတယ်
။日本の防衛力これを抜本的に強化をするということも。
ဂျပန်ရဲ့ကာကွယ်ရေးစွမ်းဤကိုတည်တည်တာတာတိုးမြင့်သွားမှာဖြစ်ပြီးဂျပန်အမေရိကန်မဟာမိတ်တွေရဲ့ကာကွယ်ရေးထိန်းသိမ်းရေးအပိုင်းမှာပိုပြီးခိုင်မာအားကောင်းစေဖို့အမေရိကန်နဲ့နီးနီးကပ်ကပ်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံရေးဝန်ကြီးယိုရှိမာဆာဟေယာရှိကတိုကျိုမြို့တော်တောင်ဘက်ပိုင်းပင်လယ်ပြင်အတွင်းခုံမောင်းနေတဲ့အမေရိကန်လေယာဉ်တင်သင်းမော USS Abraham Lincoln ရဲ့လေယာဉ်ပြေးလမ်းပေါ်မှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာဆိုရင်နိုင်ငံတကာတန်တမာရေးစံနှုန်းတွေကိုစော်ကားမှုတစ်ခုအဖြစ်ရှုမြင်ပြီးဒီအချက်ဟာဆိုရင်ထိုင်းဝမ်ကိုထိန်းချုပ်နိုင်ရေးဂျပန်ကျွန်းစုဝန်ကြီးမှချိန်ချောက်နိုင်ရေးအိမ်နီးချင်းတရုတ်ဘက်ကစစ်အင်အားသုံးလာမှာကိုတွန်းအားဖြစ်စေတယ်လို့လည်းဂျပန်နိုင်ငံအတွင်းစိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲဂျပန်နိုင်ငံသားဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာပါအာရှမှာငြိမ်းချမ်းစေဖို့ရည်ရွယ်တယ်လို့တရုတ်ကပြောဆိုထားပေမဲ့လည်းဂျပန်ဝန်ကျင်ပင်လယ်ပြင်အတွင်းရုရှားနဲ့တရုတ်ရဲ့ပူးတွဲစည်းလေးခြင်းမှုအပါအဝင်ရုရှားနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ဘက်ကတိုးမြင့်လာတဲ့အရေးကိုလည်းဂျပန်ဘက်ကစိုးရိမ်နေတာဖြစ်ပါတယ်ဂျပန်နိုင်ငံသားဝန်ကြီးကဂျပန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရိုင်းအမ်ယူအန်နဲ့အတူအမေရိကန်လင်တင်သင်းမောပေါ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်စီဝိုင်းအကြက်တဲပိုဆိုးလာတဲ့သီရိလင်္ကာနိုင်ငံမှာတနိုင်ငံလုံးဝိုင်းဝန်းစံတာပြတာခံနေရတဲ့ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးဖို့ဖိအားပေးမှုတွေစနေနေ့ကပိုတိုးလာခဲ့ပါတယ်။အစိုးရအဖွဲ့ဝင်တွေကလည်းယာရုကနှုတ်ထွက်ကုန်ပြီးဝန်ကြီးချုပ်နှုတ်ထွက်ပေးရေးစံတာပြပွဲတွေကိုထောက်ခံနေကြပါတယ်။သမရဂိုတာဘာယာရာဂျာပက္ဆာနဲ့သူ့ရဲ့မိသားစုဝင်တွေအာနာကိုစွန့်ပြီးယာရုကနှုတ်ထွက်ပေးဖို့သမရယုံအပြင်ဘက်မှာစံတာပြနေကြတဲ့ထောင်ထဲချီတဲ့လူတို့ကိုသူတို့အနေနဲ့ထောက်ခံအားပေးကြောင်းသတင်းပြန်ကြားရေးဝန်ကြီးနာလာကာဂိုတာဟီဝါကကြေညာပါတယ်။တိတိလင်္ကာနိုင်ငံမှာစားနပ်ရိက္ခာလောင်စာနဲ့အခြားမရှိမဖြစ်လိုအပ်တဲ့လူသုံးကုန်တွေလာနေချီပြက်လက်နေပြီး1948လွတ်လပ်ရေးရချိန်ကစလို့အစိုးဆုံးစီးပွားရေးအကြက်တဲနဲ့ရင်ဆိုင်နေရပါတယ်ဒီလိုအခြေအနေတွေကိုမကျေနပ်တာကြောင့်ပြီးခဲ့တဲ့နှစ်ပတ်လောက်ကစပြီးနိုင်ငံတဝန်းဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကဆန္ဒပြသူတဦးရဲလက်ချက်နဲ့တည်ဆုံးခဲ့ပြီးတဲ့နောက်အစိုးရအပေါ်မှာအယုံကြည်ပိုပြီးတော့ကင်းမဲ့လာကြပါတယ်ပါကစ္စတန်နိုင်ငံမှာတနစ်ကျော်ကာလအတွင်းပိုလီယိုအရင်းပိုးကူးစက်ခံရသူတဦးပထမဦးဆုံးအကြိမ်တွေ့ရှိခဲ့ကြောင်းပါကစ္စတန်အာဏာပိုင်တို့ကအတည်ပြုလိုက်ပြီးဒါဟာဆိုရင်ကူးစက်မြန်ပိုလီယိုတိုက်ဖျက်ရေးမှာဆုတ်ယုတ်မှုတစ်ခုလည်းဖြစ်ပါတယ်အာဖဂန်နစ္စတန်ရဲ့အနီးမြောက်ပိုင်းဝါဇာရစ်စတန်ဒေသမှာပိုလီယိုဗိုင်းရပ်စ်ပိုးကြောင့်15လသားအရွယ်ယောက်ျားလေးတဦးအကျော်သေသွားတယ်လို့တောက်ကြနီးကတရားဝင်ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကလေးငယ်နဲ့မိသားစုအတွက်ဝမ်းနည်းစရာဖြစ်ုံသာမကပါကစ္စတန်နဲ့တကမ္ဘာလုံးပိုလီယိုတိုက်ဖျက်ရေးအတွက်လည်းအလွန်ကိုထိခိုက်စရာပါလို့ကျန်းမာရေးဝန်ကြီးဌာနကထိတ်တန့်အရာရှိတဦးဖြစ်တဲ့အမ်မာအရှရစ်ကပြောဆိုပါတယ်အဲ့ဒီအတွက်ကျန်းမာရေးအရာရှိတွေနဲ့အဲ့ဒီယောဂါနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးလှုပ်ဆောင်နေကြကြောင်းနဲ့နောက်ထပ်ဖြစ်ပွားမှုတွေမရှိအောင်လို့အရေးပေါ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းဟာလည်းနိုင်ငံတော်မှစီစဉ်နေပြီလို့သူကပြောပါတယ်တမင်းကြီးမနဲ့မြန်မာနဲ့ထိတ်နိုင်ငံတကာထိတ်တန်းရောက်သတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကျွန်တော်ကပြောပြပေးတာပါဒီအမေရိကန်သံကနေပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့တစ်ဖက်ကကရင်ပြည်နယ်မြဝတီမြို့ကအမှတ်၁ချစ်ကြည်ရေးတရားထိတ်မှာ AB လ23ရက်မနေ့ည10နာရီကျော်အချိန်ကအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အုံနဲ့ကားတွေပျက်စီးကုန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကနေထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တဖက်ကန်ကရင်ပြည်နယ်မြဝတီမြို့ကအမှတ်၁ချစ်ကြည်တရားထိတ်မှာ AB လ23ရက်နေ့ည10နာရီကျော်ချိန်လောက်မှာအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အဦနဲ့ကားတွေပျက်စီးသွားခဲ့ပါတယ်ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ပေါက်ကွဲတံကိုမဲဆောက်ဘက်ထိကြားရကြောင်းနယ်စပ်နေပြည်သူတို့ကလည်းပြောပြပါတယ်
အခုစစ်တပ်ကတရားထိတ်ကျွန်တော်များဦးဒီရောထိုင်းမြန်မာနယ်စပ်အမှတ်တရတရားထိတ်မှာရှိတဲ့ကားကုတော်ရှိတယ်ပေါ့နော်အဲကားကုတော်မှာကိုယ်ဝါလာဆယ်နိုင်ဆက်ဆယ်နိုင်ကြတော့ထိုင်းစံတော်စဉ်22:50ရောကျွန်တော်နိုင်လန်းကြည့်လိုက်တဲ့အချိန်ပုံနဲ့ဆိုတစ်ချက်ကိုယ်ဝါကျွန်တော်နိုင်လန်းကြည့်လိုက်လန်းကြည့်တော့အမှကိုယ်ဝါလာတန်တာဒီဘက်ကတော်တော်ကြည့်ကြည့်ဦးကြား
ရောက်ပြီမျိုးအမှတ်၈ချစ်ကြည်တရားနီးမှာနေထိုင်သူတဦးကတော့ည10နာရီကျော်ချိန်လောက်မှာပောက်ကွဲဆံကိုကြဲကြဲလောင်လောင်ကြားခဲ့ရကြောင်းအပြင်သွားလာလို့မရတဲ့အတွက်သွားရောက်ကြည့်ရှုလို့တော့မရကြောင်းပြောပြပါတယ်။ည
10နာရီရနေ၈နာရီကြည့်ရတော့ည10နာရီကျော်တော့အပြင်ကိုသွားလို့မရဘူး။တနည်းလုံးကြီးပြက်ပြီးတော့ည9နာရီကမီးပြက်ပြီးတော့ဒီ9နာရီမှာဘယ်လိုဒုက္ခအချိန်မှာလဲ
။အာ
ချက်ပြုတ်ပဲဆိုထွက်တဲ့အမှုတော်ကြီးတွေကိုဆုတ်ရှုပ်နေတဲ့အချိန်မှာအာလီလာဒီတနင်္လာလာမှာပေါ့နော်။ပုံစားတယ်။အိမ်ခေါဘိုးကတုံသွားတယ
်။ရဝီမျိုးကပောက်ကွဲမှုနဲ့ပတ်သက်လို့ရဝီရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုလည်းထောက်ဖော်ခြင်းမရှိသေးပါဘူး။ပောက်ကွဲမှုကြောင့်အသေးပြောင်းတဲ့ပျက်စီးမှုအခြေအနေအသေးစိတ်ကိုလည်းမသိရသေးပါဘူး။ကရင်ပြည်နယ်မြဝတီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL KNDO ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာဟာ၄လကျော်ကြာပြီဖြစ်တယ်လို့ဒီပြီးလ23ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ခရီးသွားလာတဲ့အခါမှာထောက်ခံစာတွေနဲ့သွားလာနေရတယ်ဆိုပြီးမြဝတီမြို့ကန်ကဆက်ပြောပြပါတယ
်။ဒီကိကောဒီနာတောက်ခုနာဖြစ်တယ်လေ။တောက်ခုကြောင်လုံးနဲ့အကောင်လုံးဒီကိကောမှာမထူးမှမနေတော့ဘူး။အေးလည်းမနေဘူး။နောက်ဒီဘက်ကအခုဒီကလေးရတော့မချော်ဒီလေးဒီကလေးရတော့လည်းဒီကောခံဝင်ကြောင်းနဲ့လက်မှတ်ကြည့်တော့ဆက်ရဆောင်နေတော့လာရတယ်။ဒါအစိမ့်ပြီးမှုလူစိမ့်ပြီးမှုရနေ
တဲ့မြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မြဝတီမြို့မှာစစ်ကောင်စီဘက်ကတိုက်အင်အားတွေလည်းချထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့ထဲမှနေရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါတယ်ရှင်
။တိုင်းမြန်မာနယ်စပ်ချစ်ကြည်တရားထိတ်မှာမင်းညကအကြီးစားပောက်ကွဲမှုဖြစ်ပြီးအပြည့်အစည်တွေများပြားတဲ့အကြောင်း VOA သတင်းတောက်မိုင်အေးမှာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒို့အတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့စစ်ပွဲပြိပကာတွေနဲ့စီးပွားရေးအကျပ်တဲတွေရင်ဆိုင်နေကြရတဲ့သခိုင်းတိုင်းတွေကဒေသခံတွေရဲ့အကြောင်းကိုကြားရမှာပါဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ပြပေးထားပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာရှင်ကိုစန့်ကျင်တော်လှန်မှုအားကောင်းတဲ့သတိတိုင်းမှာစစ်တပ်ကရွာလုံးကျွတ်မိရှုဖျက်ဆီးတာတွေအပါအဝင်ပြိပခတွေပြင်းထန်နေတာတွေကြောင့်မျိုးဆက်ပေါင်းများစွာမိခိုအားထားနေရတဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်လို့များရှိနေပါဘူးဒီအခြေအနေတွေကြောင့်သူတို့ရဲ့ဘဝတွေဆူဆူဝါးဝါးထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အကြောင်းဒေသခံတောင်သူတွေကပြောပြထားပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ကောက်ဆိုင်ဒေသမြန်နိုင်ဆိုင်ဆိုင်နဲ့ရေကင်းရကင်းတွေမှာတောင်သူတွေအလုံးလုံးနေကြတဲ့မြင်ကွင်းတွေကသခိုင်းတိုင်းထဲမှာမြင်တွေ့နေကြတမယိုးကြမြင်ကွင်းတွေပါဒီနေ့ပတ်လုံးမအားလဲရအောင်စိုက်ပျိုးရာသီတွေနဲ့လေပတ်နေတဲ့တောင်သူတွေရဲ့ဘဝကရိုရှင်းပါတယ်လေယာဉ်တွေတဲ့ရုံးကန်လှူရှားကြရင်နေထိုင်ကြတာကဒီဒေသကလူတွေရဲ့ပုံမှန်ဘဝနေထိုင်မှုပုံစံပါပဲဒါပေမဲ့ဒါတွေအလုံးကဖေဖော်ဝါရီ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ပြောင်းလဲကုန်ပါတယ်စကိုင်းတိုင်းဟာအာဏာသိမ်းမှုကိုစန့်ကျင်တော်လှန်တဲ့အာကောင်းရာဒေသတစ်ခုဖြစ်လာပြီးစစ်တပ်ကတိုးစစ်တိုက်ခိုက်မှုတွေလှုံ့ဆော်လာတာကြောင့်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။အသက်48နှစ်အရွယ်ဦးမြင့်ကစကိုင်းတိုင်းပလဲမြို့နယ်မွေးတုံရွာကတောင်သူတူဦးပါ။တောင်သူအလုံးနဲ့စက်သွန်စပါးပဲနှံနေကြရီဆိုင်ရင်သူ့တပ်ဘဝလုံးကိုလေယာဉ်မြေတွေနဲ့နှစ်မြုံလောက်ကန်ခဲ့တဲ့သူပါ။ဒါပေမဲ့ဇန်နဝါရီလတုန်းကသူ့ရဲ့ရွာကိုစစ်တပ်ကရုတ်တရက်ဝင်ရောက်လာပြီးရွာလုံးကျွတ်နေပါမီးရှို့ဖျက်ဆီးခဲ့လို့ဦးမြင့်အပါဝင်အခြားဒေသခံတောင်သူတွေရဲ့အိမ်တွေတူလောင်သိမ်းဆီးထားတဲ့ရိတ်သိမ်းပြီးစပါးနေကြပဲစတဲ့ကောက်ပဲတီးနှံတွေစားနေရိတ်ခါနဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေပြာပုံဖြစ်ခဲ့ရပါတယ်။အ
เอเจเนียนั่นเสียเราชีเดียวมาสุดท้ายก็ตัวเราเนี่ยต้องมองมองเราคุณมิโชเกเรลูอุเมงอาเปียวไปใส่เปียวยังก็เนื้อที่มันเล่นอะไรเนี่ยที่เราอยากก็คุณมิลองต้องชงตัวเองเจียเปียคนเสียชีเดนอ่ะไอเดียคนเสียก็ตอนดูมีอาดูรูปเยอะดูยาละบ่กูดีก็ที่เราใส่เด็กเสด็จเงี้ยบ่อะไรก็ที่เพียงอะไรที่เพียงมองนี่ชีเดนับวิดีโอเจตินอ่ะเลย
สวัสดีสิทธิ์ทั้งหมดเนี่ยแหละมีเยอะมากตัวเลยเด็กก็ได้ที่เราไม่ลงในมือมีก็ตัวลูลูชินี่เสียมวยตรงอย่างฮะสายพิวอีลูกตัวเนี่ยเปลี่ยนทุเรียนยืดติดชามไม่ลงในตัวเองสุดท้ายก็เสียจังเลยทัดทุลาลูกเปลี่ยนทุบยืนในใจเลยชินีวะ
มีโชว์บีเอ็นเอาไปมาเลยเว้ยที่เสียบีเดียนจ้าเมย์ที่เบียงเงินเดือนลูกเดียนเมย์บอกอันนี้บอกเราเล่นยังกับจ้าเมย์ที่เบียงจ้าเลยน้องเสียชีเอาเลยน้องเมย์กูใส่เขียนอยู่แล้วกูบอกกูยังยืดใส่เม
ကျွန်တော်ကြည့်အဲ့လိုတွေပေါ့ရှောင်းတာရက်ကအဲ့ဒါတော့တော့ကြားတယ်ကြောက်ပြားတဲ့နေကြတော့ဟုတ်တာကလည်းရှိတယ်မဟုတ်တာလည်းနည်းနည်းပါတာပေါ့ပြောရမယ်ဆိုရင်ဒါမင်းရဲ့လည်းကြည့်ရတယ်ကလေးတို့ဒီကြောက်ပြီးတဲ့နောက်ကသင်ခေါလောက်ရှိပြီဒါမင်းရဲ့အပါဝင်ပေါ့စကိုင်းနိုင်တဲ့ကတော်လည်းအကောင်းနဲ့ပလဲမြူနေတဲ့ကရွာတရွာကတောင်တူတူဖြစ်တဲ့ဒေါ်ထက်တက်ကတော့သူ့ရွာမီရှုမခံရ
ကျွန်တော်ကဆိုလို့ရှိရင်အခုဆယ်မြောင်းရှိတယ်အခုလူနွေရာတိမျိုးမှာအခုဆိုလို့ရှိရင်ပမာလို့ပြောရလို့ရှိရင်တပေါင်းလပေါ့တပေါင်းလကုန်ကန်ဒီသုံးလပိုင်းဆက်ဆံကြတယ်ကျွန်တော်တို့မြေဒီပြိုးဆိုပြီးထောင်ရတယ်အခုတော့လူရပြိုးထောင်ကောက်ဆိုင်ပြိုးနှုတ်နေတော့လူလူလာလို့ရှိရင်ပြေးရရင်ပို့ပြီးတော့အရင်ကြီးတွေကလည်းကြောက်အောင်မယ်ပြီးတော့မြေကြီးတွေကလည်းဝယ်ဖို့ရအခက်ခဲတွေရှိနေတယ်ကျွန ก็มาวันจันทร์เอาลูกไปที่ไกลลาบีน้องสัตว์ด้วยกันเราสาวนี่จะเดินไปจงลายยาบาร์เลยสาวนี่ด้วยกุศลเชิงสีเดียวมาวันนั้นยาเราจะสีเลมสายยาเราสาวสุลเชิงเลยได้เจ้าจีเนียบีสีสุลเชิงเป็นเลวกว่ากูดูแต่พาเลมสายกุศลได้ดอกมาไม่ด้วยเอาสายเป็นสุลเชิงเลยจะพาหามีที่มาบาร์เป็นเด็กลูกมาไม่ยาเด็กตัวนี้สีเลมไม่ใช่เด็กตัวสายเนี่ยเอาเมียมาไม่พูดสุดอะไรสุด
ดีใจได้ไหมดาบลูจงบลูชัดได้ยังเอาไม่รอดไม่ดีดีใจนี้ส่วนเราบลูมากกว่าไม่รู้เราอุลบิโอมาดีท่าเวอันนั้นไม่น่าดีตาขันวิมาทุเรศจะเจ้ามือเนี่ยยิ่งใส่เนียไว้ก็จะลงเนี่ยยิ่งเห็นใจลาบีสตองสีสีเรนเนี่ยเลี้ยงลงงานต้องมีสีเนียวซะสิปุ่นสีสีน้องนี่จีนลาบาร์เลยใส่เบลซี่จะกัดจีลาบีไหมตีนังไอ้ยาเลยจูมีการรอดไม่ใช่ตลกบาร์เลยสบายเนี่ยมีเบจ้าตีนังมีเจ้าสีส่งช่องเนียดลู
ที่ดารินสิ่งที่มามือจังคงเดินมือกันเลยเช่นนี้ไปสุดท้ายก็คงเดินมือกดจับทาวีเอชิงาได้หน้าที่ดารินมาลูกเขยเนี่ยนั่นเป็นจบเฉลี่ยสิ่งยิ่งพิเศษแต่ในซีซั่นบุ้งวิจิจิขันเนี่ยแต่ตอนเดือนสุดสัปดาห์จะจังมือกูสิ่งที่มาเนี่ยที่ดารินมาสุดท้ายก็ลูกสาวมีเจ้าจีมาเป็นที่ใส่ดีตาคันกากวยจับไว้ทุกชุดเนี่ยยังยามาจีดูกากวยจับไว้กางสังกับเยาวาเลยเราสิ่งที่เป็นก็ดีดูรู้เยอะใช่ค่ะได้ยินแล้วจังรู้คง เขาดูแลลงงานหนูเอาไปเอาที่เป็นก็บุกงงเลยบ่เนาะตาที่เป็นก็ดีเลยลูกเขยรักสิบาร์เลยผมมาเป็นพี่ว่าลูกเสียงจังรู้ดีเนี่ยน้องเป็นก็ลูกเรามองว่ากูได้ไปเยอะสังเวยแม่สูรุษเสียงสังเวยลุงยาบ่าวกับผมมาปาร์ลาเลสังกูสังกูที่เป็นก็พันสิบเอ็ดถึงสิบไล่เดอร์ในทารีเลยสิบาร์เลยดีชิ้นนี้เนี่ยน้องเป็นจะเจ้าลงกูดียันดูสังกูที่เป็นก็ในปีรับเฉลี่ยลูกเขยรักสูรุษเสียงคนละเจ้าสิละ นี่ว่าเราสิบปีก่อนเนาะคุณเชิงดีอ๋อจังรู้มีอุปยาเป็นการนี้ดีรอเชื่อกันลูกเรื่องอะไรซาดอฟุยันด้วยที่ยิ่งข้ากงยูซงนี่ดีผู้ยันด้วยชนิดที่อ๋อดีผู้มีอาเกว่าสกายได้ก็สายพิวลงงานกูที่ก้ามิโคอาทายาบีสบายเป็นเจเน่ที่นั่นยูซงสายพิวในเงินที่ได้ไปเลยดูแต่งานยาสีจ่าเลยเฉลี่ยด้วยยาในทางเศรษฐกิจนี่ก็สกายได้ที่ได้จีฮะ ในมันเองก็มาเตรียมยาส่งสภาใส่ผิวเรตีตาเฉยไปอ๋อเอาไปได้เนี่ยบุกเรื่องอะไรปัจจุบันเนี่ยดูยาอันยาส่งใส่ผิวเรตีตาเลยว่าสกายในมาเอกาติดตามมาคนนั้นแล้วสภาใส่ผิวในเนี่ยบีในงานด้วยใจอันยาส่งทะลุเตตีตาเลยเฉยไปเลยทำไมแม่ในงานไม่ตีเงินมึงเนี่ยเว้นเว้ยจะเดือดจังแล้วแม่เนี่ยด้วยใส่ผิวเป็นลูกผู้มันตีชาเดจังตอนดูเวลาดูแต่หัวเปียกเปียกไปเลยยังยามาปิดดูกาวยจะไปกางสังกันรอ
ดีกับเจ้าหน้าการอดีเสียหน้าเดิมจังผู้วิศวะตัวเราแต่วันนี้เช็คนี่เนี่ยการอดีกูเป็นไลน์บ่เนาะกูเป็นมาสูรุษเชนเลยที่ต้องดูเรื่องบ่หันเลยมาทุนไหนละอ๋ออยู่เลือดตัวเด็กผัวยาวตัวเราบ่เนาะ
ကိုဗစ်ပြီးတဲ့ခါကျတော့အာနာသိမ်းမှုပေါ့နော်ဆေးအာနာသိမ်းလိုက်တဲ့အချိန်မှာတောင်လူတွေကဟာလုံးဝကိုမြောင်းနေရောက်သွားပြီကောင်းကောင်းစရာမရှိအောင်ဘဝရောက်သွားပြီပေါ့နော်စကိုင်းတိုင်းတွင်တိုက်ပွဲတွေနဲ့နေအိမ်တွေမီရှုခံရမှုကြောင့်အရေးဆုံးခွာပြင်းနေရတဲ့စစ်ဘေးရှောင်ဦးကြီးကအာနာသိမ်းမှုနောက်ပိုင်းကနေအခုနှစ်ထောင်နှစ်ဆယ်နှစ်ဖေဖော်ဝါရီလအထိဆစ်ရှောင်ဦးကြီးတသိန်းနှစ်
nga data khan nyu ye ni paw 4800 jaw mi law pjet si kya de lo data form myin ma apwe ye sin ya ti ya ba de sit tak ga sakai pa win ta nai ngan long ma jin than ne phi nei mu ri ne sit ya zu win mu ri ju lwin ni bi akhu lo lou yet dwe ga data khan pi tu ri ye sait pai san ya thi kai aw tamin lou saung ni da phit de lo democracy phwin myo tut tet yi lou sha saung yin mu committee ga lou saw si yong yi mu mat tin sa shwin lai ga do tan go pyo ba de
စကိုင်းတိုင်းဒေသတွေမှာစစ်တပ်တွေမှာလည်းဒီအိုးရင်ကပြင်းနာအဖြစ်400လေးစိန်အိမ်ပေါင်း400လေးစိန်နှုံနဲ့မိရှုဖြစ်စီခံရရတယ်ရွာတွေတော်တော်ကထားခံရတယ်ဆိုတော့စကိုင်းတိုင်းဒေသကအင်အားစုရင်ကျွန်တော်တို့ကဒါအညာဒေသဒီလိုမျိုးတော်လန်ပုံကန်နဲ့ဖြစ်ရတဲ့အဲ့လောက်ထိဒီနေ့ထဏာမရှိခဲ့ဘူး ဆိုတော့စကိုင်းတိုင်းဒေသဗမာအများစုနေထိုင်နေဆိုဒီလိုဒေသတွေမှာဒါဖြစ်နေလိုက်ခြင်းအဖြစ်ဗမာအများစုရဲ့ဒီ တော်လန်စိတ်သက်ကိုချိုးနေမှုကြိုးစားတာပေါ့နော်သူတို့အကြောက်ဆုံးကအဲဒါဗမာအများစုပုံကံလာမှာကိုကြောက်တယ်ပေါ့အဲ့တော့စကိုင်းတိုင်းကဒီတော်လန်မှုအားကောင်းဆုံးဖြစ်တော့စကိုင်းတိုင်းကိုသူတို့ကနမူနာအနေနဲ့တော်တော်လေးကိုပြင်းထန်ထန်ကင်တွင်နေရမြင်ရတယ်ပေါ့နော်အာနာသိမ်းမီနောက်ပိုင်းစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်နေဆေးရဆူရင်းမှုတွေဖြစ်ကြောင်းကုလသမ
ဒီကာလကရှည်လေးရှည်လို့တယ်ရှည်သွားလို့ရှင်တယ်ပုံလေးတို့ကတော့ဒါမြို့မလို့မကြောင်ဘာဖြစ်လာမယ်လို့ကိုပြောလို့မရတာ
ถ้าตากวนก็ดาไม่งงใจอยู่นี่รู้มาละแท้สิดาแล้วตะบะตามเนาะถ้าอํานวยไม่ได้อุนี่รู้ก็ป้าวินนี่เยอะอัตมติอองเยอะอธิกจันนาญ่อมั่นน่ะแค่ป้ออัตมติผู้อุนี่รู้ตลอดกิษาอ่ะมาอีตอนไลตาชีดาเนี่ยอะตะบะยอเนี่ยส่วนดาตะเม็งกูนำมันบ่ยาบะเลยล่ะกูทุกคนเสร็จไปแก่ในซีซั่นโกน้าสินแก่ยาโลเจนแม่โลโดดตันภွေตาริกาเปลี่ยนเลยมาเร
ဆောင်းမမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်တန်လွင့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, အင်တာနက်နေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည 9:00 ကနေ 10:00 အထိနဲ့တနင်္ဂနွေနေ့နဲ့ 6:00 ကနေ 8:00 အထိမှာလဲနားဆင်နိုင်ပါတယ်။ ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero
ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။စစ်ပွဲပြည်ပကားတွေနဲ့စီးပွားရေးအကျပ်တဲတွေရင်ဆိုင်နေရတဲ့သကိုင်းတိုင်းတွေကဒေသခံတွေအကြောင်းပြောပြတဲ့ဒိုးတန်စီစဉ်ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေမနက်ပိုင်းအတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု၊ဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24လေးဆယ်50တင်တဲ့လိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူပူရဲဒက်ရိုက်ထုတ်လွှင့်ပေးနေပါဗျ။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက bumsbarmies@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အားရတဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing တို့ Channel 100 တမမဟုတ် Timecom 6 တို့ Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့ ျိုးရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အခုတခါအပတ်စဉ်ကဏ္ဍကိုဆက်လက်တင်ဆက်ပေးပါမယ်။အရင်ဦးဆုံးတော့ဥတည်မောင်သားအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုကြရမှာပါ။စစ်ရွာဇဝိမှုတွေကျူးလွန်သူတွေကိုအရေးယူတာဟာရှေးကြားနာကျင်စွာဖြတ်တန်းရတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့1992-95ဘော့စနီးယားစစ်ပွဲမှာစစ်ရာဇဝမှုကျူးလွန်ခံခဲ့ရပြီးအသက်ရှင်ပြီးကြံခဲ့သူတွေကယူကရိန်းပြည်သူတွေကိုပြောလိုက်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးရရှိဖို့ကိုမမေ့ကြဖို့သတိပေးလိုက်ပါတယ်။ဒီစကားဟာမြန်မာနိုင်ငံနဲ့ရောဆက်ဆက်ပါသလား။ပို့အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းနဲ့ဦးတင်မောင်တန်းကဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
ဒီမိုကရေစီလူ့ခွင့်ရတဲ့ခေတ္တကဘာအစီအစဉ်မှာဆွေးနွေးကြတဲ့အကြောင်းအရာတချို့ဟာရွေးကောက်ပွဲမှာငင်းခုန်ကြတဲ့အကြောင်းအရာတွေဖြစ်လာကြပါတယ်။အော်စတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံရေးခုလုံခွင့်တောင်းခံလာမဲ့ဒုက္ခတွေတွေအကြောင်းအဓိကအကြောင်းတရားဖြစ်လာတယ်လို့ပြီးခဲ့တဲ့အပတ်ကပဲဆွေးနွေးခဲ့တဲ့ခီချက်ကောင်းဘွားခြုံတာကိုအများပြည်သူနေရာတွေမှာပိတ်တင်မပိတ်တင်ကလည်းပြည်ထောင်နိုင်ငံသဘရရွေးကောက်ပွဲမှာဆွေးနွေးကြတဲ့အကြောင်းအရာဖြစ်နေပါတယ်။ဒီဘက်မှာတော့ယူကရိန်းပြည်သူတွေကိုပြောလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားအကြောင်းကိုဆွေးနွေးကြပါမယ်။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ပို့မျိုးသားဖက်ဒရယ်ကောင်စီ PNSC ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းဖြစ်ပါတယ်။ဒီတော်စုငင်းကြရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးစပြီးအဆရာကိုမေးချင်တာကတော့ပေါ့နော်။ဆိုတော့ကျွန်တော်တို့ယူကရိန်းပြည်သူတွေကိုသတင်းစကားပါလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားသတင်းလေးပေါ့နော်ဒီတရားမျှတမှုအနည်းပြောလို့ရှိရင်စစ်ရာဇဝမှုတွေနဲ့လူခွင့်ရချွတ်ဖောက်ခဲ့တာတွေကိုကျူးလွန်ခဲ့တဲ့သူတွေကိုအရေးယူဖို့ဆိုတဲ့ကိစ္စကနှစ်ပေါင်းများစွာရှေ့ကြာပြီးနော်နာကျင်စွာဖြတ်သန်းရတဲ့ခရီးစဉ်ကြီးတစ်ခုဖြစ်တယ်အလုပ်တစ်ပေါင်းနှစ်ခုရှိတယ်အဲ့တော့ဒိန်းတိုင်းအလုပ်ကလည်းဟိုလှုပ်ထားမယ်အလုပ်ဟိုအလုပ်ကလည်းလှုပ်ထားမှာပဲဒါပြင်မဲ့သူရဲ့အလုပ်သဘောတဘောကနှစ်ရှည်ကြတဲ့အတွက်ကြောင့်မလို့ငင်းကြရေးကိုလည်းမိမထားဖို့ဒီလိုကပြောကျင်တဲ့သဘောပဲအဲဒီသတင်းဆောင်ပါလေးကမြမကြီးချင်းနေတဲ့ဘောဆက်ဆက်နေတယ်လို့ပြောနိုင်ပါတော့ဆက်ဆက်တယ်ဆိုရင်ဘာဖြစ်ရတွေကြောင့်ဆက်ဆက်တယ်လို့ပြောလို့ရ
ငင်းကြရေးနဲ့တရားမျှတမှုဆိုတာဓာတ်ရိုက်ဆက်ဆက်နေတဲ့ကိစ္စဖြစ်ပါတယ်တရားမျှတမှုကိုအခြေမခံပဲအခြေမခံဘူးဆိုရင်အဲ့ဒီငင်းကြရေးကအတုပါပဲတရားမျှတမှုကိုအခြေခံမှလည်းငင်းကြရေးအစ်ဖြစ်ပါကျွန်တော်တို့ဒီနေ့အခုဒီ290ကြော်ကြာတိုင်းသားတွေကနေပြီးတော့လက်နက်ကင်တွန်လိုင်းရေးပါဝင်နီလန်းပေါင်းစုံနဲ့တွန်လိုင်းရေးကိုဆင်နွှဲတာကျွန်တော်တရားမျှတမှုမရတဲ့အတွက်ဒီကျွန်တော်တို့ကတွန်လိုင်းရေးကိုဆင်နွှဲကြရတာဖြစ်ပါတယ်အခုတို့လည်းထုတ်နေတူပေါ့နော်ဒီအခုစစ်ကောင်စီကကျွန်တော်တိုင်းပြည်မှာအာဏာသိမ်းတယ်ဒီတရားအာဏာသိမ်းတဲ့အခါမှာလည်းလူလူကရုပ်ောက်တင်မြောက်တဲ့အစိုးရကိုမဲနေမှုဆိုတဲ့ဟာအကြောင်းပြနဲ့ဒီလိုမျိုးလုပ်တဲ့အခါကျတော့ဒါကတရားမျှတမှုအခြေမခံခဲ့တဲ့အခါမှာကျွန်တော်တိုင်းပြည်ရဲ့ဒီနေ့ဟာပြည့်စည်ရတာဖြစ်ဖြစ်ဆိုတော့အခုဒီဘော့စီယာကပြောတာကသူတို့ပြောတဲ့တရားမျှတမှုရှာဖွေတယ်ဆိုတာကဒီတရားစွဲဆိုမှုတွေဆေးရဆိုမှုတွေကိုတရားခုံရုံးတင်တဲ့အပေါ်မှာဒါကိုအခြေခံပြီးပြောတာဖြစ်တော့ဒါကတော့ရေရှည်ဆောင်ရွက်ကြတဲ့ကိစ္စတရားဖြစ်ပါတယ်အဲ့တော့အခုလောလလမှာကျွန်တော်တိုင်းပြည်မှာငြိမ်းချမ်းရေးကိုတကယ်လုပ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီတရားမျှတမှုဆိုတဲ့အခြေခံကိုအခြေမခံဘဲနဲ့ကတော့ကျွန်တော်တိုင်းပြည်ငြိမ်းချမ်းမရနိုင်ဘူးတရားမျှတမှုနဲ့ငြိမ်းချမ်းရေးကတော့တိုင်းရဲ့အချိုးကြတယ်လို့ကျွန်တော်တို့အဲ့ဒီလိုတော့မြင်ပါတယ်ဆရာ
ဆွေးနွေးသွားတဲ့တရားမျှတမှုဒီတော့ကနေကျွန်တော်တို့ပြောရင်တော့တရားမျှတမှုဆိုတာနှစ်မျိုးရှိမှာပေါ့နော်အမှားချင်းကျွန်တော်တို့လူနည်းစုတွေရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေမရတဲ့တရားမျှတမှုကျင်းမဲ့နေတဲ့တရားမျှတမှုတစ်မျိုးရှိပုံမှန်ရေးပါနောက်တစ်ခါစစ်ရာဇဝမှုလို့နော်နောက်ပြီးလူသားမျိုးနွယ်တရားလုံးပေါ်မှာကျူးလွန်တဲ့ရာဇဝမှုလူကုလသမဂ္ဂမနုကအချက်လက်ရှာဖွေနေတဲ့ကိစ္စမျိုးတွေဆိုင်ရာတရားမျှတမှုတစ်ခုရှိတယ်ပေါ့ So do at the Dema, Bosnia P to Regard Jordan, Dutia, Piana Damu, you saw. So, General, Parma, Pia, Yadamu, Mengae, who ye down on Yome Solushi, Ninja in a Pobido, Blue Sussex.
A good general, I'm a Ukraine, or General Yome, so law. A good Russia Lunang and Yani, you know, Mada, Ukraine Lunang. Let's say I lend an undantalon and Yani, you know. Ukraine Lunang and the pool, when we are my chow me, a chow me a jet can and a loom machine, a terama way out in bite. You don't know that Kesago, Ukraine, a pian beer or mata, who can don't on that, but who can don't on lay me look at that general room, but think here is at the end of it. Tony, the way general be, second Siani beer or maculo, Anna Dina Kesa, that general do you got in your carao, Pepsi beer, the Anna Dina Kesa sooner. He do the rua. အခုလိုလက်နက်ကင်ကြီးခုခံတော်လာတဲ့ဘဝတွေအသက်တွေဆိုရင်ခုခံတော်လာတဲ့အဆင့်အထိကိုမျောလင်းခဲ့တဲ့သူတွေကလည်းလည်းများနေပါအဲ့တော့အခုဘာလို့ပါလဲဆိုရင်ယူကရိန်းနဲ့ကျွန်တော်တိုင်းပြည်ရဲ့ဒါကမ္ဘာပြည်သူလူထုရဲ့ခံယူချက်တွေကတော့အရင်လိုမဟုတ်တော့ဘူးမတရားမှုတွေကိုတော့ရတဲ့နည်းလမ်းနဲ့အဆုံးဆုံးပြီးဒါကျွန်တော်တို့ဒါခုခံတော်လာမယ်ဒီဟာဒီပင်လေညဉ့်ညဉ့်အတွက်ထပ်ပေါက်ဖြ ဒီနေ့ကမ္ဘာပြည်သူတွေရဲ့ဒါခန်းစားချက်လို့ကျွန်တော်ဒီလိုထင်ပါတယ်။ဟုတ်ကဲ့ ဒီလိုခုကတော်လန်ရေးတွေကိုကျွန်တော်တို့ဆင်နွှဲနေကြတဲ့အခါမှာဆွေးနွေးညှိနှိုင်းရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဘယ်လိုတိုင်းပြည်ရဲ့ပြဿနာတွေပဲဖြစ်ဖြစ်ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုတွေကတော့ဆုံးသတ်ကြရတာဖြစ်ပါတယ်။သို့တော်လည်းတွေးဆုံဆွေးနွေးရတဲ့အခါမှာဆွေးနွေးကြတဲ့အဆင့်တန်းအခြေအနေတွေကတော့စကားပြောမှာဖြစ်ပါတယ်။အခုဆိုရင်ကျွန်တော်တို့ကဆွေးနွေးခဲ့တဲ့ကိ စစ်တပ်ကလည်းတကယ်ကျွန်တော်တိုင်းပြည်ဆွေးနွေးရေးနဲ့ပြည်ရှင်းကိုဖြစ်စေခြင်းနဲ့ဆိုရင်တော့ဖယ်ရယ်ပြည်တော်စုကိုတကယ်ထိုင်ငံမှာထူထောင်မယ်ဆိုတဲ့ပြတ်သားတဲ့ပေါ့နော်ဒီထင်ရှားတဲ့ကြားရုပ်တွေကိုစစ်တပ်ကလည်းပြဖို့လို့အတုံးမဟုတ်ပဲနဲ့ဘုရားခင်ကျွန်တော်ဆောင်ရွက်ခဲ့တဲ့ကျွန်တော်ဖောင်ကွာ 90%နေရာနေဝေးဝေးနေပြီးတော့ဒါနေကြတဲ့ဘဝမျိုးဆိုရင်တော့ဟိုတတ်ဟိုအဲ့ဒီကောင်ကတတ်မတော်ကပြောတဲ့အမျိုးသားနိုင်ငံဥဆောင်မှုခံကံတော်ကတတ်မတော်ကပါမယ်ဆိုတော့ဝေဖန်လို့မရတဲ့ခက်ကာလကာလမှာတနတ်တန်နေလည်းမရှိဘူးတိုက်ပွဲတွေလည်းမရှိဘူးအဲ့ဒါငញ្ញန်းရေးလာတော့ကျွန်တော်တို့စောစောကပြောတယ်ကျွန်တော်တို့တိုင်းပြည်မှာလွတ်လပ်မှုတွေရှိရမယ်ဒဏ်တရားမျှတမှုတွေရှိရမယ်လွတ်လပ်တဲ့တ ကျွန်တော်တို့ဟိုစစ်တပ်ဘက်ကနေပြီးတော့အဲ့ဒီကာလတော့ညဉ့်ညဉ့်ရင်းမျိုးပဲညဉ့်ညဉ့်ရင်းလိုဖန့်ယူပြီးတော့အခုလိုကျွန်တော်တို့ဒီတိုင်းသားပြည်သူလူပြည့်အလုံးမို့လေဒီပြည်သူလူထုပေါ်မှာဒီလိုပဲစီးရင်အားနဲ့ဒီလိုဖြည့်စီးနှိပ်စက်တာမျိုးပါတော့ကျွန်တော်တို့ညဉ့်ညဉ့်ရင်းဟုတ်အခုဆိုရင်ကျွန်တော်တို့လေရင်နေနဲ့အမြောက်တွေနဲ့အမှန်အစမတန်ပါလုံးအင်အား
တုံးတဲ့ဟာကြီးရလက်နဲ့ကုကံနေနေကြတာလေဒါအသင်ရှာဖြစ်ပါအဲ့တော့ကျွန်တော်တို့ညီနဲ့အမြင်ရတော့ငင်းငယ်ကြီးမှာအတူရောင်ရှိတယ်အစစ်မှန်ရှိတယ်အဲ့အတူရောင်တဲ့အစစ်မှန်ကိုတော့ကျွန်တော်တို့ဟိုဗမာပြည်သူလူထုရောယူကိန်းပြည်သူတွေရောကမ္ဘာပြည်သူတွေရောတော့ထင်ရှားသိနေပြီလို့ဒီလိုပြောမှာဖြစ်ပါโอเคအာဆီယံကလည်းအားလုံးပါဝင်တဲ့ပြည်စုံဆွေးနွေးရေးကနေမှာငင်းငယ်ရေးဖြစ်စေတကူသွား ไอ้ที่เฉ็ดเฉ็ดไปสู่ส่วนนี้สุดเลยเฉ็ดก็ดีกว่าจะเฉ็ดนี่เนี่ยฟังเองเลยบ่เนาะแต่เป็นแค่คู่เฉ็ดที่ลูกศิษย์ตั้มโลกาตัวนี้เนี่ยนั่งจังหวะตอนสามสุจีเอเนอร์จีกูฉันท้าบีโดไต่งานนั่นเองแต่พ่อดูเนี่ยโดยยังยังสังกัดเจ้าของเจ้าเมื่อสุดเลยนั่งจังหวะชอบนี่เลยบ่ชีเลยบ่ไอ้รู้
ဟုတ်ခုမြင်ထွန်းနေတဲ့ဘယ်လိုမြင်ပါ့မလဲ။အဲပထမဆုံးပြောရမယ်ဆိုတော့အာဆီယံရဲ့ဒီမူငါးချက်ကတော့ကျွန်တော်တို့ဘုံအပြည်လက်တွေ့နိုင်ငံရေးနဲ့တော့လက်တွေ့မကြတဲ့ဖြစ်စဉ်ဖြစ်ပါတယ်။သို့တော်လည်းဘယ်လိုပဲဖြစ်ဖြစ်ဒီလိုဆွေးနွေးပြင်ဆင်ရေးလမ်းကြောင်းလေးကိုပြောလာတဲ့အပေါ်မှာကျွန်တော်တို့ကတန်ခင်းတမန်ခင်းရဒါလေးတွေကိုပြောနေရပြီမလို့တကယ်တကယ်တော့အာဆီယံရဲ့ บาเจ้าเลดิบาเจ้าเลดิบไม่จ่าเลยสิลูกศิษย์นั่งเงี้ยนี่แล้วนี่นะสิเพี้ยนไหมลูกเพี้ยนขันท้าไหมสิแต่เมื่อกันปกติดองสันสุจีเนี่ยตมรายอุ้มเนี่ยป่าวมันบ่เลยนั่งเงี้ยจินตนาการเช่นเช่นว่าโนบีไอ้ลูกเรียนเนี่ยท้าวีอ่ะตุลุป่าวมันบ่จันโนอาลุป่าวเนี่ยสิโนกุลุกุลุเอร่ากูดีดองสันสุจีเราอุ้มเนี่ยเราป่าวมันนั่งเงี้ยจินตนาการสุเยสุราอาเซียนมุงอาเจริญมันบ่ป่าวแต่จำมุลอาเซียนมุงอาเจริญจันโนตันมีเด็กกู
เลือดด้วยจะจับเจี๊ยนยี่ตัวต่อได้บีรอดเลือดด้วยจะมาเราไม่เข้าตัวต่อเลยจันทร์รู้ว่าตั้งเงินแต่มาเงินยาเราโอบีรอดเลือดด้วยจะได้สังเวชเฉลี่ยชิบุใกล้ตรงนี้อะไรบ้างสิวะ
โอเคตอนนี้เราเชื่อน้องสมิงก็บอกน้องสาวอุ้งข้อมีนโดนเลยเนี่ยแต่มาเงินใจพิเศษล้านล้านกูเสียบรมีมาเลยแล้วสัตย์อาจจะเป็นลมยิ่งกันมาสวยเนาะไอ้บีรอดสุดบอลุสักอยู่สิบแปดตัวที่กูอยากเห็น แต่เกี่ยวกับไอ้ปีรังตัวนู้นสักอยู่สิบแปดตัวยาสูบฉีดเนาะแต่เมื่อไงที่ยังกูจะคุ้มเนี่ยพอปีรังมาที่วิจัยเปล่าเนี่ยไหนไม่ชินอยู่บ่เออเรื่องที่จะพิจารณาเราดีแต่เมื่อเราบ่าวเสกังสีอาชีพไปแต่นี่อาชีพเปล่าเองจันทร์รู้ดีเนี่ยยังพิเศษเนี่ยของเด็กพอเรียกมาของเด็กพอเรียกดูดีต่างอยู่มุต่างขังว่าอันนั้นสกัดเปล่าเปล่ามาส่วนจันทร์รู้เอ็นซีเช็คกันวิพากษ์เลยของเด็กพอมุก เสร็จจากการนี้ว่าตามมีอยู่แค่ตามขังเก็บทุนที่ดูว่าตามมีอยู่จากมุขคะแนนเป็นว่าเอ็นซีโอชูพ่อวีดอมาเอ็นอาตัวมีดอมาอันนั้นได้หนาวลึกเกินแล้วจันทร์รู้ดีเนี่ยเนี่ยเนี่ยลาลาฮะว่าดีเนี่ยดีตามรู้ว่าดีเนี่ยเนี่ยพิเศษเนี่ยประมาณตามอยู่ตามขังมุกเกมเกลาร์ดีประมาณมุกที่วีดอสับบีบลูตัวอันเนี่ยเด็กเก๋เด็กเก๋ผู้เนี่ยเนี่ยผู้พิเศษเนี่ยสวยเนาะตามรู้นี่เนี่ยเฟรนด์พี่ลองสุดที่สายเด็กผู้ใครมาเนี่ย จะอยู่ดีอยากคุยอุ้มอาชีพเจ้าอย่างนี้ตั้มรัวลามะนั่งเงี้ยมาตั้มรัวจะโน้ตเฟรนด์พี่ล่าสุดที่แกชุดออกมาสวยตั้มรัวที่ตั้มรัวนี่ยามันนี่มาเสร็จแล้วก็เสร็จแล้วนี่ยามันนี่มาอยากตะคุกเกอร์มือเอามาตั้มรัวเสียมันสิเช่นอยู่ดีอาป่าวแข่งกันมาหรอดิลูจะอยู่ดีรอบแก่ไหนกูเลยไอ้ดิลูจะอยู่ดีรอบแก่ไหนมึงไม่ใช่เบนเนจโน้ตได้บีเป้ดีเงี้ยเงี้ยยิ่งเจ๋งดิลูลาลาดิลูนี่แล้วเนี่ยเนาะดิลูเมียเออจะโน้ตว่
อันนั้นยาชิมาเลยที่ดูที่เนี่ยชิมเดียวข้อสอบนั่นมาชิบไปตัวนี้มาเข้าหน้าเพื่อสรุปว่าที่จ่ายเด็กดีกว่าที่จ่ายอยู่ในใครมาจ่ายดีหรอส่วนนี้พิจารณามาเลยชิมมาชิบไปยามุลุที่เนี่ยชิมมาหรอจันนุรุส่วนนี้พิจารณาไม่ชิมเดียวหรอแต่ในนั้นผู้ดีหรอจันนุรุดูอันนี้มาชิบไปโอเคที่สุดมาเลยอุคุณยังจงกันนะ
เอาเกิดมาที่สุดเดียวมา
โอเคผู้เสนอตัวตัวก็รอจันนุรุผู้มีตัวเฟดเรลคอนซีเย่โอเคครับทุกคนยังจงชิบไปเลยจันนุร
1995年5月25日、ボスニア西部へ、シュクレン帝国へ、ニンジャンへ、メメボ、ピョソライデ、ジャオ、ニャマニアネ、ナンシェンビ、ウテマウダン、スウェーデン、ピアゲラバ。アクセルビロ、タバトゥン、タイダンヤオ、ニャマニアン、ブリンウィゴ、ピョビアバメ。ニャマニアマ、ナンジャトウウウウ、レレレムサイヤ、カンタチェ、キンルチェ、キンルクウィン、シングウ、セカウジガ、トビアライバレ。 စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမြန်မာပြည်သူတွေစီးလုံးညီညွတ်ကြဖို့စကားပါလိုက်တဲ့အကြောင်းသတင်းထွက်ပေါ်လာပါတယ်။စစ်ပွဲကြောင့်နေရာစွန့်ခွာထွက်ပြေးလာသူတွေဟာလေတံမိုးတံတွေပါထပ်ပြီးကျုံတွေ့ရပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနမ်းလောင်တဲ့ကိုဝင်းခန့်မောင်တို့ကပူရပြောပြကြပါလိမ့်မယ်။
မြန်မာနိုင်ငံထဲကနိုင်ငံခြားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာစက်ငွေနဲ့လဲရမယ်ဆိုတဲ့ဗဟုပိုင်းရဲ့တတ်မှတ်ချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေထဲမှာနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ယုံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NGO အဖွဲ့အစည်းတွေပါဝင်ပါတယ်။ April 3 ရက်နေ့က ဗဟိုဘဏ်ကထုတ်ပြန်လိုက်တဲ့နိုင်ငံခြားငွေလဲလှယ်မှုဆိုင်ရာအသေးစိတ်စီမင်းစည်းကမ်းကိုစက်ပြီးတော့ရေးဆွဲနေတယ်လို့စစ်ကောင်စီကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက April 22 ရက်နေ့အစည်းအဝေးမှာပြောကြားခဲ့တယ်လို့ABC သတင်းတရမှာရေးပါတယ်။ဒီလိုကွင်းလွှတ်ခွင့်ရမယ့်နိုင်ငံခြားကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေထဲမှာတီလဝအထူးစီးပွားရေးဆောင်ကစီးပွားရေးလုပ်ငန်းတွေလဲပါဝင်တယ်လို့ဆိုပါတယ်။ ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်ရမှာကျပ်ငွေတန်ဖိုး2000ကျော်အထိရောက်လာတာကိုထိန်းချုပ်နိုင်ဖို့အတွက်ဗဟိုဘဏ်ကအဲ့ဒီကန့်သတ်ချက်တွေကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ဦးအောင်နိုင်ဦးရဲ့ပြောကြားချက်ကိုကိုကပြီးABC သတင်းမှာရေးပါတယ်။ဧပြီလ3ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့တဒေါ်လာကို1000ရှစ်50ကျပ်နဲ့လဲလှယ်ဖို့ဗဟိုဘဏ်ကတတ်မှတ်ခဲ့တာပါ။မြန်မာနိုင်င
စေတနာဝန်ထမ်းအဖွဲ့ Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်းတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာမတည်ငြိမ်မှုတွေ၊စူပူမှုတွေနဲ့လက်နက်ကိုင်ပြည်ပခါတွေဆက်လက်ပေါ်ပေါက်နေပြီးစေတနာဝန်ထမ်းတွေဘေးရန်တွေကင်းကင်းအလုပ်လုပ်နိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်းရမှာဖြစ်ကြောင်း Peace Corps အမှုဆောင်အရာရှိချုပ် Carol Span ကApril 17ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ Peace Corps စေတနာဝန်ထမ်းတွေမြန်မာနိုင်ငံမှာလုပ်ငန်းတွေမလုပ်နိုင်ပေမဲ့ကမ္ဘာတစ်လောကကျန်းမာရေးနဲ့လုံခြုံရေးအတွက်စိတ်ချရတဲ့နေရာတွေမှာလုံလုံကြရမှာဖြစ်ကြောင်းနဲ့တချင်းချင်းမြန်မာနိုင်ငံမှာအခြေအနေတွေပြန်ကောင်းမွန်လာရင်တော့လုပ်ငန်းတွေပြန်ဆောက်မှာဖြစ်ကြောင်းလည်းပြောပါတယ်။ Peace Corps ဖွဲ့ဟာမြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးလုပ်ငန်းတွေစတင်ခဲ့ရမှာကိုဗစ်ကာယောဂါကြောင့်လုပ်ငန်းတွေရပ်နားခဲ့ရတဲ့2020ပြည့်မတ်လအထိအင်္ဂလိပ်စာတင်ကြားပို့ချပေးဖို့စည်နှောင်းဝန်ထမ်း89ယောက်ဆေးလုထားတာဖြစ်ပါတယ်
။မြန်မာစစ်ကောင်စီကဖမ်းဆီးထိန်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီလုံးညီညွတ်ကြဖို့သတင်းစကားပလိုက်ကြောင်းနီးစပ်သူတွေကိုကူကားပြီးတော့ Writers သတင်းတရမှာဖော်ပြထားပါတယ်။တဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းထားတဲ့ဒေါအောင်ဆန်းစုကြည်စီကရှာရှာပပကြားတဲ့သတင်းစကားလည်းဖြစ်ပါတယ်။နိုင်ငံတော်လျှော့ချက်အဝရချိုးဖောက်မှုဆွဲချက်အပြင်အကျင့်ပြတ်ချဆမှုဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ထောင်နဲ့အနှစ်150ကျော်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်တဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါပြည်သူတွေစီလုံးညီညွတ်ကြဖို့ပုံပုံလေးလေးပြောဆိုကြဖို့မတူညီတဲ့အမြင့်တဘောသားတွေကိုလည်းစိတ်ရှည်တီကံစွာဆွေးနွေးကြဖို့တင်ပြစကားပါလိုက်တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီတင်ပြရင်းမြစ်ကိုကူကားပြီးတော့ရိုက်တာသတင်းမှရေးသားထားတာပါဒေါအောင်ဆန်းစုကြည်ရှင်းဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုတာမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါ။စီလုံးညီညွတ်မှုရှိကြပါဆိုပြီးဒေါအောင်ဆန်းစုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာအသေးစိတ်မပြောပေမဲ့စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းအဲ့ဒီသတင်းရင်းမြစ်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကိုရိုက်တာသတင်းထံကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရှိဘူးလို့လည်းဖော်ပြထားပါတယ်။
မနေ့ကဆရာနာတိတ်ပြီးနောက်ပိုင်းမြန်မာနိုင်ငံဒေတာတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ရောဒေတာကန်ကာကွယ်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲမရက်သေးသလိုကိုပိုင်အုပ်ချုပ်တဲ့ဒေတာတွေဖြစ်ကြီးညာလာတဲ့ဒေတာတချို့လည်းရှိလာပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုလိုတိုက်ပွဲတွေရှိနေတယ်လို့ KNU ကထုတ်ပြန်ထားပါတယ်။ KNU တပ်မှ1ထိန်းချုပ်ရာနေရာတွေမှာဧပြီလအတွင်းတိုက်ပွဲ5ကြိမ်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့အခုရက်ပိုင်းမှာပဲဒေသခံရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ KNU ကပြောဆိုပါရယ်။စီရေးတင်းမာနေတဲ့မကွေးတိုင်းစကိုင်းတိုင်းဘက်မှာလည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုကြောင့်ရွာတွေဆက်ပြီးမီးရှို့ခံရတယ်လို့ဒေသခံတွေကဆိုပါရယ်။ဧပြီလ18ရက်နေ့ညကအဖြစ်အပျက်ကိုကိုယ်တိုင်ကြုံခဲ့ရတဲ့ရွာခံတယောက်ကအခုလိုပြောပါရယ်။
ကျွန်တော်တို့ညပါတော့ခွန်မာကြီးခွဲမှာစပြီးတော့စစ်ကောင်စီတပ်ကကျွန်တော်အနောက်ကနေစကြောထိုးပြီးပြန်လာရလားကျွန်တော်ရွာဝင်ပြီးတော့မှစကြောချင်းနဲ့ကျွန်တော်တို့မီးဆို့သွားတယ်ခင်ဗျာဆင်းဝင်ဆင်းထွက်နေတော့ပါခင်ဗျာကျွန်တော်တို့ကတို့ဝင်တဲ့ရွာတိုင်းကိုမီးဆို့နေတာဆိုတော့ကျွန်တော်တို့ရွာတွေကတို့အိမ်ကိုစကြောထိုးလိုက်ဆိုတော့ဒီလိုကျွန်တော်တို့ကပြည်တွေကတော့ဆောင်နေပါတယ်ခင်ဗျာအဲ့ဒါကျွန်တော်တို့အနီးကပ်ရှိတဲ့နေရာကနေကဘာတဲ့နေရာနေကျွန်တော်တို့တို့ဝင်လာတဲ့လမ်းကိုချောင်းကြည့်နေတော့တို့ရွာဝင်ခြင်းကိုတော့တော့တန်းပြီးတော့မှရွာတွေပြတ်ပြေးဆန်းတယ်အဲ့ဒီလိုက်မှုရတယ်မပြေတော့မီးဆို့သွားပါတယ်။ညာတော့ကလည်းကျွန်တော်တို့သူတို့ရွာမှာတော့နေပြီးတော့မှချက်ပြဖမ်းပြီးတော့မှချက်ပြဝတ်တွေကိုဖမ်းပြီးတော့မှချက်ပြစားတော့ပြီးတော့မှနေတယ်။နေပြီးတော့မီးဆို့တယ်ဆိုပြီးတော့မနေ့ကျတော့လည်းကျွန်တော်တို့ကျန်တဲ့အိမ်တွေကိုထပ်ဆုပ်ပြီးတော့မှဖတ်တော့တယ်ခင်ဗျာ
။စစ်ပွဲတွေကြောင့်ဒေတာပေါင်းစုံမှာဘေးလို့ရထွက်ပြေးနေရတဲ့သူတွေလည်းအိမ်မပြန်နိုင်သေးပဲစားနပ်ရိက္ခာစေဝါစသဖြင့်အကူအညီမျိုးစုံလိုအပ်နေချိန်မှာလေပြင်းတိုက်ပြီးမိုးတဲထန်တို့ဒုက္ခတွေစကန်ယာယီတဲအိမ်တွေပျက်စီးခဲ့ရပါတယ်။ချင်းပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေကယာယီဒုက္ခတွေစခန်းတွေမှာလေနဲ့မိုးတံကြောင့်တဲအိမ်တွေပျက်စီးပြီးအခက်အခဲကြုံနေကြရပါတယ်။ ยังไงปีนี้เราก็มีอู่เจ้าตัวป่าวเองมีเนื้อชุ่มมาลีบินไต่ขึ้นโมเดลทันสว่างจวาร์เรตัวปีนี้ดูข้าเด็กกันคู่ลีเซก้ายาอีเต้ยต้องอยากทำเนื้อพิเศษตัวเรื่องจะกลายเป็นน้ำมีเนื้อมีสีอยู่อาร์อีซีก็เปลี่ยวไปเลยในเนื้อพิเศษตัวเรื่องตัวดูข้าเดี๋ยวเรื่องนี้จะแค่แค่ในจงเนียบีเต้ยเนื้อเปลี่ยนที่สาบตัวเลยกูยืนรู้อันนี้จะเรื่องกูยืนเป็นตัวเรื่องเปลี่ยวไป
ซีดีเอ็มจะมาเผยอาณาบริษัทเล่าชามุมมาเป่าวันแคบิโร่พันสิบขยันเลยจะมาเยี่ยมวุ้นยิ่งฐานะชี้นักยาชินอุโกยมาสิกังสิกาอักรีไลซามุสวัชเน่มันเดลิตยาโยนคู่กับท่านนันเวติดีชามาไลปาร์เร่โควิดกับกวยซีโดลงานเนี่ยมาปนังเวยสองช่องเนี่ยนักเรศสุบิโร่อักรีไลซามุสวัชเน่จะมาเยี่ยมวุ้นยิ่งฐานะตัวเช็คกับกวยซีโดลงานซีมันจะมันจะทั่วตาทั้งหลายงูอีปรลานเสียเนี่ยมาท่านนันต้องเนี่ยจะมาเยี่ยมวุ้นยิ่งฐานะยุ่งใจยิ่งมุ่งทั่
တမရောတရင်မှာတန်ကြရရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်အရတော့သဒ္ဒါထထလင်းဟာဒုချက်ကာကွယ်စီတို့လုပ်ငန်းလက်ကျန်ငွေကျပ်တရာ60တန်နီပါကိုငွေစင်းမရှင်မနဲ့
အန်ယူဂျီဝန်ကြီးဒေါက်တာဇော်ဝေဆိုးနဲ့ဆက်သွယ်ခဲ့တယ်ဆိုတဲ့စွဲချက်နဲ့ပတ်သက်လို့အမှုစီရင်ခြင်းရှိမရှိမြန်မာစစ်ကောင်စီထုတ်ပြန်ချက်မှာမပါရှိပါဘူး။နိုင်ငံတော်ကြီးညိုပြက်အောင်ပြုလုပ်မှုအပါအဝင်စွဲချက်၃ချက်နဲ့တရားရှိဆိုင်နေရတဲ့ ဗီဘီစီမီဒီယာအက်ရှင်ရဲ့ခန်းစားကြည့်စီစဉ်တင်ဆက်သူမထထခိုင်တို့ကိုဘဟန်းမြို့နယ်ရွှေကုန်းရိတ်မှုအင်ယာတိုက်ခန်းတစ်ခုမှာ2029ဩဂုတ်လ15ရက်နေ့ကဖမ်းဆီးသွားတာပါ။လောလောဆယ်အင်းစိန်ကျင်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစီသူအောင်မြင့်ဟာကျမ်းမာရေးအတွက်လိုအပ်တဲ့ဆေးရှားဖို့တောင်ခက်ခဲဖြစ်နေတယ်လို့သူရှိနေကဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဗျူဟေတရင်ဌ ိုက်တာဖြစ်ကြောင်းစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးရပဲဖြစ်တဲ့အကြောင်းမမကကထောက်ပြရေးသားနေတဲ့သတင်းသမားတွေကတဆင့်စစ်ကောင်စီနေတဲ့ပြည်သူတွေကြားကအတန်ကိုတိအောင်နားထောင်ဖို့ဆိုတာလိုအပ်နေတယ်လို့အာဏာပိုင်တွေကပြောခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးလွတ်ပေးဖို့တောင်းဆိုထားပါတယ်။မြန်မာတနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း80ဝန်းကျင်ရှိပါတယ်။သတင်းသမားတွေကအများဆုံးတရားစွဲခံထားရတာကတော့တပ်မတော်ကိုအကြီးညိုပြက်စီမှုဥပဒေပုံမှန်905ကကြီးနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှန်အပြင်တိရှိထောင်ချနိုင်တဲ့မတရားအတင်းဆက်သွယ်တဲ့ဥပဒေပုံမှနိုင်ငံတော်ကြီးညိုပြက်အောင်ပြုလုပ်မှုလို့နဲ့ပါတရားစွဲဆိုတာတွေလှုပ်လာခဲ့ပါတယ
်။တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးကြတာပါ။အခုတခါမှတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းမအီတန်စင်ကပြောပြပါလိမ့်မယ်။
ရှီကွင်းတပ်ဖွဲ့ရင်းနောက်ဆုံးခြေကုပ်ယူထားတဲ့မာရီယိုပိုမျိုးကတမနီစစ်ရုံရှိရာကိုရုရှားတပ်ဖွဲ့တွေဝင်မတိုက်ဖို့သမတ်ဗလာဒီမီယာပူတင်ကဒီဇင်ဘာနောက်ပိုင်းမှာညွှန်ကြားလိုက်ပါတယ်။အနေနဲ့အများရဲ့အတွက်ဒီစစ်ရုံကိုရုရှားတပ်တွေဝင်တိုက်မဲ့အစားအဲ့နေရာကိုရင်းနှီးကောင်းမှပြန်လို့မရနိုင်တဲ့အထိတင်းကျပ်စွာပိတ်ဆို့ထားတဲ့နယ်ဆိုပြီးတော့ရုရှားကာကွယ်ရေးဝန်ကြီးဆာကီရှိုဂူကိုသမတ်ပူတင်ကရုတ်တန့်ကနေတိုက်ရိုက်ထုတ်လွှင့်ပြသနေတယ်။အစည်းအဝေးဖွဲ့တွေမှာညွှန်ကြားချက်ပေးခဲ့ပါတယ်။အရေးပါတဲ့မာရီယိုပိုစိတ်ကမ်းမျိုးက As of the Family ဆက်ယုံနေရာမှာယူကရိန်းတပ်ဖွဲ့ဝင်2000လောက်ရှိနေသေးတဲ့အကြောင်းဒါပေမဲ့ကျန်တဲ့နေရာတွေအလုံးကိုရုရှားကသိမ်းပိုက်ထားပြီးဖြစ်တဲ့အကြောင်းရုရှားကာကွယ်ဝန်ကြီးချုပ်ကသမ္မတပူတင်ကိုပြန်လည်ပြောခဲ့ပါသည်ရုရှားကသိမ်းပိုက်ထားပြီးဖြစ်တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုထောက်ခံတဲ့ယူကရိန်းအရှေ့ပိုင်းဒေသဆက်သွယ်နိုင်ရေးအတွက်အခရာကျတဲ့ဒီမျိုးကိုသိမ်းပိုက်လိုက်နေတာဟာရုရှားတို့အတွက်စီးရဲအရာမဟာဗျူဟာမြောက်တဲ့အောင်မြင်မှုတွေဖြစ်ပါသည် ในงานการปฏิบัติการเรื่องการแข่งยืมเงินสาธารณสุขส่วนอภิชาติในเรื่องของต้องพิจารณาเจ้าที่อยู่ในงานยืดยันในประเด็นเดียวที่ตระหนักชี้เป็นการเปลี่ยนไปยูเครนก็จู่จี้ได้ใครในงานในประเด็นโลรัสเซียพม่าแนวในงานด้วยกันพิจารณาการไปสู่มือชาติไทยในประเด็นโลที่ตระหนักชี้กับโลเปลี่ยนต่อไปที่อยู่ในงานในงานอารมณ์ยังเชื่อใจไปสั่งกุ้งก็ลิซ่าในงานเจ้าแต่ชาติในงานยืดยันในประเด็นเดียวที่ตระหนักชี้กับโลเปลี่ยนต่อไปที่อยู่ในงานในงานอารมณ์ยังเชื่อใจไปสั่งกุ้งก็ ရှိတဲ့အရေးရှိဒေသနဲ့လုံခြုံရေးဆိုတဲ့အခြေခံမူဝါဒကိုလက်ခံထားတဲ့အကြောင်းတဘာနိုင်ငံရဲ့အားလည်းချက်ပေါ်အခြေခံတဲ့အမျိုးသားလုံခြုံရေးမျိုးကိုလက်မခံတဲ့အကြောင်းကြောင့်တမနာကပြောပါတယ်ရုရှားနဲ့ယင်းနိစဆန်ရဲ့တရုတ်နိုင်ငံကရုရှားကယူကရိန်းကိုကြီးကြပ်တိုက်ခိုက်မှုကိုဝေဖန်ပြောဆိုခြင်းမရှိတဲ့အပြင်လုံခြုံရေးလက်အနေနဲ့အတွင်းမှာရုရှားပေါ်မှာချမှတ်ခဲ့တဲ့တိုက်ခိုက် ရှိတဲ့ရှိတွင်နေနိုင်ငံတွေရဲ့ဗန်ဒိုင်းဝန်ကြီးတွေစီဝေးပွဲမှာရုရှားရာရှိပါဝင်တာကိုကန့်ကွက်ပြီးတော့အမေရိကန်နဲ့အနောက်နိုင်ငံကိုစလဲဝေကအစီဝေးခံမကနေထွက်သွားခဲ့ပါတယ်။ရုရှားဆွေရကိုစလဲစီဝေးပွဲမှာစကားပြောနေတဲ့အချိန်မှာပဲအမေရိကန်ဗန်ဒိုင်းဝန်ကြီးဂျန်နယ်ရလန်ပြည်တွင်းနဲ့ကနေဒါဗန်ဒိုင်းဝန်ကြီးတွေကဂျီ20ဗန်ဒိုင်းဝန်ကြီးတွေနဲ့ပင်မဘယ်လုံငန် ကျွန်တော်ကခင်ပေါင်းဆိုးမင်းပါဒီကနေ့တနင်္ဂနွေမနက်ကင်းအစီအစဉ်တွေကိုမနက်6:00နာရီကနေ့ည8:00နာရီအထိ
ပြောပါလိမ့်မယ်။ VOA အမေရိကန်တိုင်းရဲ့တနင်္ဂနွေမနက်ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ကင်းအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်နေတာပါ။အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
ASEANကောင်းဆောင်ရုံးကြားသဘောတူညီခဲ့တဲ့အချက်၅ချက်ကိုတည်တည်တသာအကောင့်ထဲပေါ်နိုင်ခြင်းမရှိတာဟာတနှစ်ရှိနေပြီလို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SSCM ကဧပြီလ22ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီလိုသဘောတူညီချက်ရပြီးကလေးကစလို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာပြည်သူတွေပေါ်မှာစီးရဲအယတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင ယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်တို့ဟာကီယက်ကိုတနင်္လာနေ့မှာလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစနေနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးအမေရိကန်အရာရှိတွေယူကရိန်းကိုသွားရောက်မှာလည်းဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကတော့အတည်ပြုချက်မထုတ်ပြန်သေးပါဘူး။ယူကရိန်းအရှေ့ပိုင်းဒေသမှာအဖမ်းခံရတဲ့သူတို့ရဲ့အထူးဆောင်ကြည့်ရေးမစ်ရှင် SMM အဖွဲ့ဝင်တွေပြန်ပြီးလွတ်မြောက်လာရေးအတွက်ကြိုးပမ်းနေတယ်လို့ဥရောပဒေသလူငြိမ်းရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE ကစနေနေ့မှာပြောပါတယ်။ဒုန်းစနက်နဲ့လူဟန်စ်ဒေသတွေမှာရှိတဲ့သူတို့အဖွဲ့ဝင်တွေပြန်လွတ်မြောက်ရေးရတဲ့နည်းနဲ့ကြိုးပမ်းနေတယ်လို့ပြောပါတယ်။တူရကီအစိုးရကရုရှားနဲ့ညှိနှိုင်းဆွေးနွေးပြီးတဲ့နောက်မှာရုရှားကနေအရက်ဖက်နဲ့စစ်ဖက်လေးရင်တွေနဲ့ဆီးရီးယားကိုတပ်တွေတည်ဆောင်ခွင့်တူရကီကပိတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ
။တရင်ချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Attar ရဲ့တို့ဖြစ်ကြပါတယ်။ VOA အစီအစဉ်တွေကို line meter 24 40 51 နဲ့ line lap meter 190တို့ကနေထုတ်လွှင့်ပေးနေတာပါ။ VOA ရဲ့အစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့စာမျက်နှာကနေရုပ်တံအနေနဲ့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်နဲ့မြတ်တော်တာရှင်ဒီတကွမြမပြည်သူပြည်သားအလုံးဘေးရန်ရဲ့ကင်းဝေးကြပါစေ BOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါ
This program has come to you from the Voice of America, Washington.